အထောက်ထားမဲ့နေဆက်ဖြတ်ကျော်မှုနဲ့မြန်မာနိုင်ငံသားနေရာနီးပါးအဖမ်းခံနေရတဲ့အိန္ဒိယနိုင်ငံမဏီပူရာပြည်နယ်အင်ဖာဘဟုအကျဉ်းထောင်မှာအကျဉ်းကျခံနေရသူတွေအစာငတ်ခံစာနာပြခဲ့ရာကအခုတော့ထောက်အာဏာပိုင်တွေနဲ့ညီနိုင်မှုအစဉ်ပြေသွားတာကြောင့်စာနာပြမှုအဆုံးသတ်သွားပြီဖြစ်ပါတယ်။ဒါပေမဲ့မိခင်နဲ့အတူအကျဉ်းကျခံနေရတဲ့ကလေးငယ်တွေအပါအဝင်အကျဉ်းသားအများအပြားဟာစောင်းအအေ က်ကျော်မှုနဲ့မြန်မာနိုင်ငံသားအယောက်200နီးပါးဟာမဏိပူရပြည်နယ်အင်ဖာဗဟိုချင်းနောင်မှာဖမ်းဆီးထိန်းသိမ်းခံနေရတာဖြစ်ပါတယ်။အင်ဖာမြို့ကဗဟိုချင်းနောင်မှာလာပေါင်းများစွာအကျဉ်းချခံနေရကနေလွတ်ရဆေးခဲ့ပေမဲ့ပြန်မလွတ်ဘဲနဲ့ဆက်ပြီးတော့ထိန်းသိမ်းခံနေရတာကြောင့်အမျိုးသမီးတွေဥဆောင်ပြီးတော့ဒီဇင်ဘာလ16ရက်နေ့ကစပြီးအစာအငတ်ခံဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အခုတော့ထောင်အာဏာပိုင်တွေဘက်ကလာရောက်ညှိနှိုင်းတာကြောင့်သူတို့ရဲ့ဆန္ဒပြမှုအဆုံးသတ်သွားပြီလို့အိန္ဒိယ for မြန်မာလူခွေအဖွဲ့ကစလိုင်းဒိုခါက VOA ကိုပြောပြပါဗျာ။
ခုနောက်ဆုံးတည်တဲ့ update ကတော့ဒီထောင်တွင်းမှာထောင်တော်ရှိတဲ့သူတွေကညှိနှိုင်းတယ်လို့ကျွန်တော်တို့ဒီသူတို့မိသားစုတွေကနေတစင်ကျွန်တော်တို့သတင်းပို့လာတယ်သူတို့ညှိနှိုင်းမှုလို့ပြီးတော့မှဒီအကောင်ဆုံးအမြန်ဆုံးလွတ်မြောက်နိုင်အောင်ကျွန်တော်တို့ပြန်စူးစမ်းပေးမယ်ဆိုတဲ့ညှိနှိုင်းမှုနဲ့သူတို့ပြည်လည်အောင်လုပ်ကြတယ်နောက်တပတ်တစ်ချင်းမိသားစုနဲ့ဖုန်းဆက်သူတွေခွင့်ပေးမယ်ဆိုတဲ့ပုံစံမျိုးနဲ့အတားလောလောဆယ်တပတ်တချင်းကိုတရုံဝင်မိသားစုနဲ့စကားပြောခွင့်ပေးလိုက်တယ်။နောက်ဒီထောင်အားရှိကန်တချက်တချို့ကိုရှော့ချပေးတယ်လို့နောက်ဒီထောင်ဝန်ထမ်းကိုလည်းအပြောင်းလဲလုပ်လိုက်တယ်လို့ကျွန်တော်တို့ပြောပြလာပါတယ်။ဆန္ဒပြပွဲမှာပါဝင်တဲ့ဒီယောက်ျားလေးအယောက်30လောက်ကိုသူတို့တည်တန်းအဆောင်နဲ့ထားတယ်လို့ကျွန်တော်တို့ကြားသိရတယ
်။အဲ့ဒီအချိန်တုန်းကဆန္ဒပြခဲ့တဲ့အမျိုးသမီးတွေကိုထောင်အာဏာပိုင်တွေကနှင်းတော်ထဲမှာပြစ်ဒဏ်ပေးခဲ့တယ်လို့ပြင်းပြင်းထန်ထန်ရိုက်နှက်ခဲ့တာကြောင့်လက်ရှိအကျဉ်းချနေစေအမျိုးသားတဦးကမြမအရက်ဖက်အဖွဲ့အစည်းတစ်ခုကိုအကျဉ်းထောင်တွေကနေဆက်သွယ်ခဲ့ပြီးတော့ VOA ကိုသတင်းပေးပို့ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဆန္ဒပြတဲ့သူတွေနဲ့ထောင်အာဏာပိုင်တို့ကြားညှိနှိုင်းမှုတွေရခဲ့ပေမဲ့အကျဉ်းသားတွေမှာတော့အခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။အကျဉ်းသားတွေထဲမှာမိခင်နဲ့အတူထောင်ကျခံနေရတဲ့ကလေးငယ်တွေပါပါဝင်နေတာမို့အခုအချိန်ကစောင်းရသည်ဖြစ်တဲ့အတွက်အအေးတံကိုကာကွယ်ပေးနိုင်တဲ့အဝတ်အစားမလုံလောက်တယ်လို့အစားအသောက်ပါလုံလောက်မှုမရှိဘဲဖြစ်နေတယ်လို့ထောင်တဲ့နီးစပ်သူတွေကပြောပါတယ်။အကျဉ်းချခံနေရသူတွေထဲမှာအသက်မပြည့်တဲ့ကလေးငယ်ကအယောက်30ထက်မနည်းရှိနေပြီးတော့အေးလို့နဲ့ရာသီမို့လို့အတော်လေးကိုဒုက္ခရောက်နေကြတယ်လို့အဖမ်းခံနေရသူတွေရဲ့မိသားစုဝင်တဦးဖြစ်တဲ့မဆုစုက VOA ကိုပြောပြပါတယ်။
ဒီဘက်ကတော့သူတို့မနေ့ကနေမင်းကြီးရမကလည်းဖုန်းဆက်သွေးလာပါလေ။အဲသူတို့ခုလောဆယ်တော့စားစိတ်ပဲ။ဒီမှာသူတောင်းတာပေါ့နော်။စားစိတ်လွှဲပေးဖို့ရာသူတို့ခဏနေစားတော့လာစမပြီးတော့လို့အဲ့လိုမျိုးပဲတိချားပါလေ။လောလောဆယ်တော့ခေါင်းထဲမှာတော့သူတို့ပြောရတော့ကဲကဲတော့မျိုးစုံပေါ်ဒီစားတော့လာစမပြီးတာရောကလေးတွေနဲ့ပတ်သက်ပြီးတော့ဦးမြတာစားတယ်ရောကလေးတွေရောဆိုတော့ဒီခုကစောင်းရသည်ဖြစ်တဲ့အတွက်အိန္ဒိယနိုင်ငံမလီဘူးဆောင်မှာအရင်ချမ်းနေတဲ့အဲဒီကလေးတွေမှလည်းဝေစားတွေသူတို့ပေးရမျိုးလည်းမရှိဘူးရှိတဲ့ဝေစားတွေကလည်းသူတို့မြစ်တော်ပြီးဆိုတော့အစုပ်တွေကိုဖာတေးဝင်နေရတယ်ဆိုတဲ့အကြောင်းအနက်ကလုံးလုံးတော့စီးရမရှိဘူးကလေးတွေမှလည်းပြည့်နေတဲ့အကြောင်းပေါ်တော့ညီမကြီးရောဖုံးပြောတဲ့မနေ့ကလေ
မဏိပူရာပြည်နယ်အင်ဖာဗဟိုချင်းတောင်ထဲမှာမြန်မာနိုင်ငံသားဘလောက်များများကိုဖမ်းဆီးထားတယ်ဆိုတာကိုတော့ပြည်နယ်အာဏာပိုင်တွေဘက်ကတရားဝင်သတင်းထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့အိန္ဒိယဘက်ကလာတဲ့သတင်းတွေမှာတော့အယောက်200နီးပါးဖမ်းဆီးခံထားရတယ်ဆိုတာကိုရေးသားဖော်ပြကြတယ်လို့အဲ့ဒီအထက်မှာအမျိုးသားက130လောက်ပါပြီးတော့ကျန်တာတွေကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့အကျဉ်းသားတွေနဲ့နီးစပ်သူတဦးက VOA ကိုပြောပြပါဗျ။အသက်မပြည့်သေးတဲ့ကလေးငယ်တွေလည်းမိခင်တွေနဲ့အတူအကျဉ်းထောင်ထဲမှာအထိမ့်သိမ်းခံနေရတာဖြစ်ပါတယ်။ဒီလူတွေထဲမှာအများစုကတော့ပြစ်ဒဏ်ရောကြတဲ့နဲ့ဒဏ်ငွေကိုပါဆောင်ထားပြီးသူတွေဖြစ်ပြီးတော့လူရဲစစ်နေတဲ့သူအများပြားကိုပြန်မလွတ်ဘဲနဲ့ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။အိန္ဒိယခြေဆိုင်အရက်ဖတ်လူခွေအဖွဲ့တစ်ခုဖြစ်တဲ့ India from Myanmar ကစလိုင်းဒိုခါကတော့အခုလိုမျိုးဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုလူသားချင်းစာနာထောက်ထားမှုအရာပြန်ပြီးတော့လွှတ်ပေးနိုင်ရေးနိုင်ငံတကာကဝိုင်းဝန်းကူညီတောင်းဆိုပေးကြဖို့တောင်းဆိုပါတယ်။
အတိအကတော့ဒီဖန်စီခံရတဲ့ foreigner အဲ့ဖန်စီခံရတဲ့ဆိုတဲ့ဟာမျိုးတွေပြစ်ဒဏ်လွတ်မြောက်ပြီးသားလူတွေဟာမျိုးကတော့ UNHCR ကနေထိန်းသိမ်းဆောင်ရှောက်ဖို့အတွက်ကန့်ဆန်းသိနေလို့ကျွန်တော်တို့ယူဆပါတယ်ဗျာတောက်လျှောက်တောင်းဆိုမှုတွေလုပ်နေပေမဲ့သူတို့ဘက်ကတုံ့ပြန်မှုမရှိနေတဲ့ခါကျတော့ကျွန်တော်တို့အင်မတန်အော်ရဲဆိုတော့အခွင့်အရေးမျိုးစုံရှုံးရှုံးနေတဲ့မြန်မာနိုင်ငံသားတွေဟာမျိုးတို့တော့အကူအညီမနေတဲ့အနေအထားဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောချင်တာကအဓိကဒီ တရားရင်ဆိုင်နေတဲ့လူတွေကိုတော့ကျွန်တော်တို့မတောင်းဆိုရဲပါဘူး။ဒါပေမဲ့တရားရင်ဆိုင်ပြီးသားလူတွေမြန်မာနိုင်ငံပို့လို့မရပါဘူးဆိုတော့အကြောင်းပြချက်နဲ့နှိချီထိန်းသိမ်းခံရတဲ့ဟာကကျတော့ဒါနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းအင်မတန်တာဝန်မေ့ရကြလုံးတယ်လို့တော့ကျွန်တော်ယူဆပါတယ်ခင်ဗျာ။ဟုတ်
အကျဉ်းနောက်မှာဆန္ဒပြတာနဲ့ပတ်သက်ပြီးမနီပူရာအစိုးရဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။နောက်ပြီးတော့ဒီလိုတွေနဲ့ပတ်သက်ပြီးတော့သူတို့ဘလို့ဆက်ပြီးတော့ဆောင်ရွက်သွားမယ်ဆိုတာကိုလည်းထုတ်ပြန်ပြောဆိုတာမရှိခဲ့ပါဘူး။မြန်မာနိုင်ငံသားတွေဟာနေဆက်ကိုနေစဉ်သလိုဖျက်ချော်ပြီးတော့မနီပူရာဘက်ကရက်ကန်းလုပ်ငန်းတွေမှာအလုတ်သွားရောက်လုပ်ကိုင်နေတာဖြစ်ပါတယ်။စစ်ကောင်စီဘက်ကမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့မနီပူရာအစိုးရဘက်ကအထောက်အထားမခိုင်လုံနဲ့မြန်မာနိုင်ငံသားအများအပြားကိုဖမ်းဆီးလာနေတာဖြစ်ပါတယ်ရှင်။